တော်ရှိမြခင်ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဒီရန်ကုန်မြို့ကဘိုးကော်မတီစည်းဝေးအတွင်းမှာပါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဆောင်ရွက်ဆောင်ကိစ္စတွေကိုပြောသွားပါတယ်ပြည်သူနဲ့တူဆိုတဲ့ဆောင်ဖို့တွေကိုကင်ဆယ်ထားတဲ့ NLD အစိုးရအနေနဲ့လူလူကိုမျက်နှာမူဖို့ပြည်သူပေါ်မမောက်မှာဖို့ပါတီတွင်းညီညွတ်ရေးတည်ဆောက်ဖို့တိုက်တွန်းတာတွေလည်းကြားခဲ့ရပါတယ်ဆိုတော့ဒီ NLD အနေနဲ့လူလူကအားကိုးလောက်တဲ့ပါတီတစ်ခုဖြစ်နေရှိနေတော့မလားရှစ်ဆက်အားကိုးလောက်တဲ့ပါတီတစ်ခုဖြစ်နေရည်တည်နိုင်မှုဆိုရင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့ကျွန်တော်ပင်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်ရောက်နေပါပြီအရင်ဆုံးတော့ကျွန်တော်ကဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့ဒီ email Facebook တွေကစာရီတော်တော်များရှိနေပါတယ်ဒီထက်တချို့အရင်ဆုံးဖော်ပြပေးခြင်းပါတယ်တူကတော့ကျွန်တော်တို့ email နဲ့ပို့ထားတာပါကျော်မင်းဆွေဆိုတဲ့ account passion မှာသူကတော့ energy ပြည်သူနဲ့တသားလဲကြရတယ်လို့ပြောခြင်းပါတယ်ဘာလို့လဲဆိုတော့ဒီနေ့ထိလူတရာမှာ60ကျော်ထောက်ခံအားပေးနေတော့မှာတဲ့အမေစုကိုလူတိုင်းနှိပါထောက်ခံပါတယ်ဒါကြောင့် energy ပြည်သူနဲ့တသားလဲရှိနေပါတယ်လို့ပြောခြင်းပါတယ်လို့သူကဆိုပါတယ်နောက်တူကတော့အောင်စီရဆိုတဲ့account passion မှာသူကတော့ Facebook ကနေပြောထားတာပါပြည်သူကိုဗဟုပြုတဲ့အရသာစစ်စစ်အစိုးရဖြစ်ပါတယ်အရသာစစ်စစ်အစိုးရကပြည်သူကိုပြစ်ပယ်မထားပဲပြည်သူနဲ့တသားတဲ့ပြည်သူအတန်ကိုနားထောင်တဲ့ဖို့အရေးကြီးပါတယ်စစ်အစိုးရကိုမကြိုက်လို့တိုက်ပွဲဝင်လာတာပြည်သူတွေလည်းပါပါတယ်အခုတော့ပြည်သူကိုမျက်နှာလွဲကဲပြစ်ဆိုလို့ပြည်သူကိုခရီးမထားပဲဘာသာတရားကိုနှိတ်ကွတာရင်နာစရာပါတယ်နောက်တူကတော့ဝေယံယံဆိုတဲ့ account passion မှာပြောရမယ်ဆိုရင်တော့အများကြီးပါပဲပြောင်းလဲချိန်တန်ပြီဆိုတော့ကဘယ်ချိန်မှပြောင်းလဲမှာလဲလို့သူကမေးပါတယ်နောက်တူကတော့99ဆိုတဲ့ account passion မှာထိုင်ကုန်ရတော့စိတ်ပြောင်းသွားပါပြီ NLD ကလည်းဆိုပြီးသူကတူတူတုတ်နဲ့ရေးထားပါတယ်နောက်တူကတော့ကိုပြန်လာပြီဆိုတဲ့ account passion မှာသူကတော့ပြောင်းလဲတဲ့တလောက်တော့ပြောင်းလဲနေပါပြီကြီးတဲ့သူတွေမြင်ပါတယ်တစ်တော်လမ်းပန်းဘန်နာကြီးတဘောပေါင်းချင်းထင်းသင်းကာလာတို့လေးမှာဒီလောက်ပဲလုံနိုင်အောင်မပေါ်တဲ့ဒီတဲ့လုံးစီခြင်းနဲ့ဆိုရင်တော့ဥမာကဥသာတမရသာခတ်လိုက်ပါဆိုပြီးသူကတော့ခက်လောင်လောင်ရေးထားပါတယ်ဆိုတော့ဒီနေ့မှာကျွန်တော်အခုဒီရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဒီကျောက်တရာမြို့နယ်ကတော့ချီပြောင်းအရင်ဆုံးကျွန်တော်မေးချင်ပါတယ် NLD ပါတီကလည်းဖြစ်လေတယ်ဆိုတော့ဆက်ဆော့ကျွန်တော်ဒီ Facebook နဲ့ email ကဒီလိုအမျိုးမျိုးသဘောထားမှတ်ချက်အမြင်တွေဟိုကြားခဲ့ရမှာပါဆိုတော့အစိုးရတက်တန်းတနစ်ကျော်လာပြီဖြစ်တဲ့ NLD ပါတီအနေနဲ့ကပြည်သူနဲ့အတူဆိုတော့စောင်းဖို့အတိုင်းတကယ်ဖြစ်ရောဖြစ်ရလားဒီလွတ်တော်ကိုယ်စားလှယ်တူအနေနဲ့တော့ချီပြောင်းရဲ့အတွေ့အကြုံပဲဖြစ်ဖြစ်အမြင်ပဲဖြစ်ဖြစ်အရင်ဆုံးကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျမတို့တနှစ်အတွင်းမှာတော့အတော်အတန်လေးကျမတို့လုံတင်တလောက်တွေလည်းလုံနေကြပါတယ်လုံလဲလုတ်ခဲ့ပြီးပါပြီဆက်လဲလုံဆောင်သွားအောင်ပါပါအဲ့တော့တနှစ်ဆိုတဲ့ကာလကကျမတို့ရုံးကန်ရတာတော်တော်လေးကိုဟိုကဏပေါင်းဆောင်ပါပေါ့နော်တော်တော်လေးရုံးကန်ရတဲ့နေသားတော့ရှိပါတယ်အဲ့တော့ကျမတို့ကဟိုမျှော်လင့်ထားပြီးသားပါကျမတို့ပြည်သူတွေကတအားပဲကျမတို့ကိုမျှော်လင့်ထားတယ်တအားကိုပဲမျှော်လင့်ထားတဲ့ကြောင့်မလို့ပုံအော်ပြီးမဲတွေလည်းပေးခဲ့တယ်ဒါပဲကျမတို့ကကောင်းကောင်းသိပါလေရှင်သို့ပေမဲ့လည်းလုံနေရတဲ့အတိုင်းအတာတွေကပြောရမယ်ဆိုကျမတို့ကအပြေအဝအာဏာလည်းလက်ထဲမှာမရှိထားဘူးပြီးတော့အဟောင်းတွေအဟောင်းတွေကျမတို့အိမ်ပစ်ကြီးဆောက်ရင်လွယ်ပါလေရှင်အဟောင်းတွေအဟောင်းတွေကိုကျမတို့ကဟိုနောက်ကျောင်းတွေပြန်ပြန်ပြီးတော့ရှင်းနေရတာတွေကတော်တော်လေးများပါလေရှင်ဒါပေမဲ့အတိအကျကြောင်းနေတာမျိုးလေးတွေတော့ကျမနည်းနည်းလေးထောက်ပြခြင်းပါလေကျမတို့ဒီလွတ်တော်ဆိုင်တက်ကဆိုရင်ကျမတို့ budget တွေတိတိကျကျစီစစ်ပြီးတော့ရခင်ကာလလိုအလေးလေးမရှိအောင်ကျမတို့အများကြီးထင်ကြောင်းနေပါလေပြီးတော့ကျမတို့လွတ်တော်ကိုယ်စားလှယ်တွေဆိုလို့ရှိရင် NLD ပါတီနဲ့အတူ NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေကပြည်သူ့ကြားထဲမှာတသားလေးရှိပြီးတော့ဟိုချူစားဆောင်ရွက်နေပါလေရှင်။ဒါကတော့တည်ကြပါလေရှင်။လုံးဝမပြောင်းလဲဘူးဆိုတာကိုကျွန်တော်တို့လက်မခံပါဘူးရှင်။ကျွန်တော်တို့လည်းချူစားဆောင်ရွက်နေပါလေ။ဒါပေမဲ့ပြည်သူကစစ်ချင်းညှော်နေတာကလို့တစ်နှစ်ပြင်အကုန်လုံးပြောင်းလဲဘူးဆိုတာကတော့မလွယ်သေးတာလည်းအမှန်ပါပဲ။ဒါကတော့နားလေတည်ကြဖို့ညှော်နေပါလေရှင
်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်ဟိုပင်နိုင်ဆွေးနွေးမယ်နောက်ထပ်ပုဂ္ဂိုလ်တူဖြစ်တဲ့ဒီလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့အခုတော့ဒီတိုင်းရင်းသားနိုင်ငံရေးသမားနိုင်ငံရေးသုံးသက်သူတူလည်းဖြစ်တဲ့ဥယဲထွန်းရဲ့သဘောထားကိုလည်းဟိုရေဦးရသုံးသက်ပေးပါခင်ဗျာအခု NLD ကပြည်သူနဲ့အတူဆိုတဲ့စာမုတ်တိုင်းတသားရဲ့ရှိနေရလား
အဲအခုဒီဟိုလွတ်တော်ကိုယ်စားလှယ်တွေပေါ့နော်လွတ်တော်ကိုယ်စားလှယ်တွေရဲ့အနေထားနောက်သူတို့လွတ်တော်ထဲမှာဆောင်ရွက်တာတွေပါတယ်တော့အသေးစိတ်တွေတော့ကျွန်တော်လည်းစိတ်မသိပါဘူးအဲ့ဒါသို့တော်ဟိုပြည်သူလူထုမျှော်မှန်းတယ်လို့ဖြစ်မလာတဲ့အကြောင်းကတော့နှစ်ခုလောက်ကျွန်တော်ထောက်ပြနေတာပေါ့လေတစ်ခုကဘာလဲဆိုရှင်ကျွန်တော်တို့ပြည်သူလူထုအများစုကတော့သူဒီအစိုးရတက်လာတဲ့အခါမှာစီးပွားရေးအခြေအနေတွေပိုကောင်းလာပိုမျှော်လင့်တာပေါ့နော်အဲ့တော့အဲ့ဒီဟာကတက်မလာဘူးဖြစ်သွားတယ်တက်မလာဘူးဖြစ်တဲ့အကြောင်းရင်းထဲမှာကကျွန်တော်တို့ဟိုဒေါက်ဆန်းစုကြည်ကလည်းပြောထားတာရှိတယ်ကျွန်တော်တို့ဒီအစိုးရတက်လက်ထက်မှာအဓိကသူဦးစားပေးလို့ကျနာကလုပ်နေတာကငញ្ញိုင်းကိစ္စပေါ့နော်အဲ့တော့ငញ្ញိုင်းကိစ္စအမှန်တကယ်ကတော့ပြည်သူလူရဲ့ဘဝနဲ့ပတ်သက်လို့ရှင်တွေ့ဝက်ပြီးတော့တက်ရောက်တဲ့ကိစ္စပေါ့တိုက်ရိုက်တက်ရောက်တဲ့ကိစ္စကစီးပွားရေးနဲ့ဆိုင်တဲ့ကိစ္စစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ရမှာပေါ့လေအဲ့လိုဆိုတော့အဲ့ဒီဘက်မှာတစ်ချက် ချွေးရင်ကျအာဏာချက်ရှိတယ်နောက်တစ်ချက်ကကြတော့ဒီပါတီရဲ့ပြောရေးဆိုခွင့်ရှိသူပေါ့မီဒီယာကိုဒီကိုစားပြုမီဒီယာတွေနဲ့ဆက်ဆံတဲ့အခါမှာပါတီကိုစားပြုပြီးပြောဆိုဆက်ဆံတဲ့အခါတွေမှာတတိထားဖို့လိုတယ်အခုပြီးခဲ့တဲ့မကြသေးခင်ကပြီးသွားတဲ့အစည်းအဝေးမှာဆိုလို့ရှိရင်ဒါပါတီပြောရေးဆိုခွင့်ရှိသူကလိမ့်လိမ့်မမပါပါနဲ့နဲ့ပြောဆိုနိုင်လို့ရှိရင်တချို့အားနဲ့ချက်တူကိုတောင်းမှကျွန်တော်တို့ဒီပြည်သူလူထုနားထဲမှာဒီဟိုပါလေဒီချိုးချိုးသားသားနဲ့ဝင်သွားနိုင်တဲ့ကိစ္စတွေဟာပြောတာဆိုတာတွေအမှန်နဲ့အတွက်ကြောင့်မလို့သိရောက်မှုတွေသိမကောင်းဘူးပေါ့နော
်အ
ဲအဲ့ဒါလိုအချက်နဲ့ချက်ထောက်ပြခြင်းပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်ဒီမှာဟို Facebook တွေကနေကျွန်တော်တို့ဟိုပြောမှတ်ချက်ပေးထားတယ်တော်တော်များများရှိနေပါတယ်ဟိုတူလဲတူရယ်ဆိုကျွန်တော်ဒီနေရာမှာပြောချင်ပါတယ်သူကတူကတော့လှထင်းမြင့်ဆိုတဲ့အကောင့်ပါရှင်မှာပြည်သူနဲ့အတူဆိုတော့အားလုံးမှန်မှန်ပါတဲ့ကျွန်တော်တို့ဒေသကတင်ပြလိုက်တဲ့ကိုယ်စားလှယ်တွေတစ်ချိန်မှဆင်းမလာသေးပါတဲ့သူကဗိုလ်ကလေးရပါဆိုပြီးရေးပါတယ်နောက်တူကတော့ဇော်မင်းဆိုတဲ့အကောင့်ပါရှင်မှာသူကတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာတဲ့အောက်ခြေမှာလှုပ်ဆောင်ချက်တွေအတုပ်အားနဲ့တွေ့ရပါတယ်ဆိုသူကရေးပါတယ်နောက်တူကတော့မိုနာဟိန်းဆိုပြီးရေးပါတယ်သူကတော့မြို့နယ်ရက်ချေး EC တွေမှာအလုံးမလုံးသူ90ရာခိုင်နှုန်းလောက်ရှိတယ်ဂျန်နယ်သူတွေအလုံးလုံးတာကိုလည်းတော်လောက်နှောင့်နှေးစေတယ်ဒီလူတွေကိုအစားထိုးလိုက်ရင်ပြည်သူတွေပါဝင်လာအောင်လုံးမသူတွေပေါ်လာပါလိမ့်မယ်ဆိုပြီးသူကအကြံပေးပါတယ်နောက်သူကတော့အမှတ်တရဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဘက်ပေါင်းစုံကိုကြည့်မယ်ဆိုရင်တနည်းကျော်အတိုင်းအတာတိပြောင်းလဲမှုရှိပါတယ် NLD အနေနဲ့အသိဉာဏ်ရင်းချက်တဲ့ပြည်သူတွေနဲ့တော့တသားတည်းရှိနေစေလို့ထင်မိပါတယ်ဆိုပြီးသူကရေးပါတယ်နောက်သူကတော့ကိုလင်းပိုင်ဆိုးဆိုတဲ့အကောင့်ပိုင်ရှင်မှာရိုးရိုးပြောရမယ်ဆိုရင် NLD အနေနဲ့စီးမဲ့ကမ်းမဲ့အနေချလာတဲ့နိုင်ငံမှာစီးရတဲ့ကြအုတ်ချုပ်လာတော့လူမုန်းတာပေါ့တဲ့ NLD ကကိုလူလာတဲ့အစိုးရပဲတဲ့ထောက်ခံပါလေဆိုသူကရေးပါတယ်ဆိုတော့ဟိုထောက်ခံတဲ့သူတွေဝေဖန်တဲ့သူတွေဟိုအမျိုးမျိုးရှိနေပါတယ်ဒီ Facebook match တွေမှာဒီ NLD ပေါ်မှာထောက်ခံတဲ့သူတွေအခိုင်အမာရှိရဆိုတော့တွေ့ရတယ်လို့ပဲပေါ့အားမလို့အမြအမြင်နေလုံနေခိုင်နေရတွေကိုဘဝင်မကြရလေတွေ့ပါတယ်ဆိုတော့ဒီလူလူနဲ့နေတူကထိတွေ့နေတဲ့ပုံကိုယ်တွေနောက်နိုင်ငံရေးလောကတမလည်းရှင်းလင်းနေတဲ့ပုံကိုယ်တွေကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဟိုတူကတော့ဦးသိန်းတန်းဦးကဟိုမန္တလေးမြို့ကရှင်းနေယူပါဆိုတော့ NLD ကပြည်သူနဲ့တသားတည်းရှိနေတော့မလို့ဟိုပြောမယ်ဆိုရင်အခုချိန်မှာမှန်နိုင်သေးရလားဦးသိန်းတန်းဦး
ဒီလိုညတော့တသားရဲရှိတယ်လို့ပြောရမှာပေါ့နော်တသားရဲဆိုတော့တပီးရဲရှိတယ်လို့ပြောရမှာတသားရဲကြည့်ဖို့ကြတော့ NRI နဲ့ပြည်သူကြမှာပြစ်စမှန်တသားတွေခန်းနေတယ်ဗျာဟိုခုအစိုးရဒီလွတ်တော်ဆိုလို့ရှိရင်ကျွန်တော်တို့ပြည်သူထွတ်တော်ကိုယ်စားလှယ်ကအများစုပဲအများစုကလည်းအခြေအနေကောင်းပါလားလူလူကိုညံ့မှုတွေလူတွေကိုဆင့်ပြီးတော့စူးစမ်းတယ်အဆုံးမျိုးတွေလည်းရှိတယ်အစိုးရအဖွဲ့ကြတော့ကျွန်တော်တို့က20 30လောက်ပဲကိုထရရှိပြီးတော့ဥပမာတမရတို့ဝင်းကြီးတို့ဝင်းကြီးချုပ်တွေတော့ကိုလူတွေပေါ့ဗျာဟိုအတွအများအတွင်းဝင်တို့ဒုတိယဝင်ကြီးစတဲ့လူတွေကလူဟောင်းနေကြနှလုံးသားဟောင်းတဲ့လူတွေဒီလူတွေကကပြက်ရပြက်လုံနေတယ်ဥပမာသူတွေအုပ်ချုပ်ဦးစီးဌာနလိုကိစ္စမျိုးတွေသမမဝင်ကြီးဌာနလိုကိစ္စမျိုးတွေကတော့ဒေသမားတွေညီကိန်းတဲ့ကိစ္စတွေမှာဒေသမားတွေတရားစွဲတဲ့ကိစ္စတွေမှာအစိုးရကိုဟိုတွေ့ဝိုက်ပြီးတော့အသေးပြောက်လုံနေတယ်လို့ဖြစ်တယ်ဗျအဲ့ဒါကိုကျွန်တော်တို့တွေ့ရတယ်အဲ့တော့အဲ့ဒီနေရာမှာတော့ကျွန်တော်တို့ကြားထဲမှာပြည်စမန်တသားအန်ရီကိုဖြည့်ရှင်းရမယ်လို့ထင်တယ်တို့တော်တို့ညမျိုးမှာတော့အများကြီးကျွန်တော်တို့ပြောင်းလဲလာတာကိုတွေ့ရတယ်။ဟောတရားစီရင်ပါတော့ကျွန်တော်တို့ဘာမှမပြောင်းလဲနိုင်သေးပါဘူး။အရင်အတိုင်းပဲပြည်နာရှင်စနစ်ကိုကာကွယ်တဲ့တော့ဒီပြည်နာရှင်စနစ်ကိုဆန့်ကျင်တဲ့ပြည်သူတွေကိုဖိနှိပ်ချုပ်ချယ်တဲ့တရားစီရင်ရန်ရဆက်ရှိနေတော့မယ်။ဒါပေမဲ့ဟိုမြင်သာတဲ့ပြည်ပြင်ပြောင်းလဲမှုတွေတက်နေတော့လောက်ကန်ဆောင်နေတာရှိတဲ့အတွက်အများရန်ပြည်သူကိုမျက်နှာမှုတွေအတွက်အနာရီကပြည်သူနဲ့မြင့်တည်းရည်ရှိနေတယ်လို့ကျွန်တော်တို့ပြောနိုင်ပါတ
ယ်။ဟုတ်ကဲ့။နောက်တူကတော့ကျွန်တော်တို့ဒီနိုင်ငံရေးအခက်အခဲသူဖြစ်တဲ့ဥအောင်သူငိမ့်မှာဥအောင်သူငိမ့်ရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ခင်ဗျာ။အခုဒီ NLD ကပြောထားသလိုပြည်သူနဲ့အတူဆိုသလိုပဲတကယ်ပြည်သူနဲ့အတူရှိနေရလားဥအောင်သူငိမ့
်။ဟုတ်ကဲ့ဟိုဒီလိုပေါ့နော်ဟိုအခုချိန်ကြီးတော့ဒီ NLD နဲ့ဒေါအောင်ဆန်းစုကြည်ပေါ်ထောက်ခံချက်ကတော့မကြသေးပါဘူး။ဒါပေမဲ့တစ်နှစ်ကျော်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဝေဖန်တဲ့အသံတွေလည်းတော်တော်များများအကျဉ်းချုပ်ပါအောင်ထွက်လာပါတယ်။ဆိုတော့သူတို့ဖြစ်တော့ဒီသမရရဲ့ဇန်သက်စာကျင်းဆိုဝဲမိကုံးမှာလည်းဂတိပေးတာလည်းပြည်သူလူလူရဲ့ကျွန်တော်တို့လူလူဘဝမြင့်မားလာအောင်လုပ်မယ်ပေါ့နော်ဆိုတော့ဒီအခြေအနေကခုနဥယျာထွန်းဆွေးနွေးသလိုပဲစီးပွားရေးကဒီတက်လာတဲ့အခြေအနေမရှိပါဘူးနောက်တစ်ခါကျတော့ကျွန်တော်တို့ဒီသတင်းစာတွေဂျာနယ်လစ်တွေရဲ့နောက်တစ်ခါကျွန်တော်တို့သုတေသနလုပ်တဲ့သူတွေဖို့ကြတော့အစိုးရအသစ်ကိုကျွန်တော်တို့ဝင်မှုသုတေသနလုပ်နိုင်ဖို့စုံမောရင်လည်းသတင်းချက်လက်ရရှိနိုင်ဖို့ကသိခဲ့ပါတယ်ခင်ဗျာတော်ပြီးခဲ့တဲ့အစိုးရနဲ့ရှင်အခုအစိုးရကတော်တော်လေးကိုဒီတင်ရရှိနိုင်မှုမှာခက်တဲ့အနေအထားရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ဒီနေ့ကြေကြေပြင်းပြန်တော်တော်များများပြောလာတာကဟိုမူဝါဒတွေကရှေ့နောက်မညီဘူးဆိုတော့နောက်တစ်ချို့ကိစ္စတွေမှာအုတ်ချို့ကြီးကိစ္စတွေတော်တော်လေးကိုမကြွမ်းမကျင် မနိုင်မနှင်းရှိတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒါတွေကတော့အခုချိန်မှာတော်တော်ပြောလာပါတယ်ဆိုတော့နောက်ဆုံးတစ်ချက်ကတော့ကျွန်တော်ပြောချင်တာအထူးသဖြင့်ဒီအစိုးရအသည့်အနေနဲ့ပေါ့ရှေ့ကိုဘယ်သွားမလဲဘာတွေပြုပြင်ပြောင်းလဲရေးလုပ်မလဲဆိုတော့ဒီလိုအစီအစဉ်တွေလည်းတိတိကျကျအခုချိန်ကြီးမတွေ့ရသေးဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဒီဆိုဆက်သွဲဆွေးနွေးပွဲမှာပါဝင်ဖို့ကျွန်တော်တို့ဆက်သွဲထားတဲ့လူတွေကိုအလှည့်ပေးကြပါတယ်ဟိုကြိုတင်ပြီးမြေတားရက်ခန့်ညနာတခုကတော့ဆက်သွဲလာတာကိုလည်းကျေးဇူးတင်ပါတယ်ဒါပေမဲ့အခုကျွန်တော်တို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးကျင်တဲ့လူတွေလည်းနည်းနည်းလေးများနေတဲ့အတွက်လူရင်းတူရှင်ဆွေးနွေးပွဲကိုမြေကန်မြေတားရက်ခန့်ညပါတယ်အရင်ဆုံးကတော့ကျွန်တော်တို့မန္တလေးမြို့ကဦးစန်းအောင်ဖြစ်ပါတယ်ဦးစန်းအောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါလက်ရှိအခြေအနေကတော့ဟိုလကူမြေထားတာတွေကအခုချိန်မှာနည်းနည်းလေးဟိုအကောင်ကြီးအပိုင်းတွေဝင်းနေဝင်းသွားတာတွေရှိတယ်ဥပမာဆိုရပါဆိုဖွေးဖွေးတက်လို့ပထမပတ်လောက်ဆင်ထားတဲ့လူတွေကအခုနေဆက်တင်မှာပြန်သွားတော့သူတို့ပြန်သွားခါစားဆိုလို့ရှိရင်ဒီဘမစကားကိုတိုင်းဟောရတာတွေမကြမ်းကျင်လုံးမို့လို့ဝလုံးတိုင်းကြီးထိတ်ကပိတ်စာကိုအလေးပြုဆိုပြီးတော့ပြန်သွားတဲ့လူတွေကအခုချိန်မှာသူတို့ကလူရည်လူကောင်းဆောင်နေကြဥပမာဆိုကြပါဆိုပြီးခဲ့တဲ့ကြားပြတ်ပွဲမင်းမှာဟုတ်လားချိုးဝံစေစေအချိန်ကြီးရောက်နေပြီအဲ့ဒါကိုတောင်ပေါ်တောပေါ်မှာရှိတဲ့ဘေးဆိုင်တဲ့လူတွေကိုခေါ်လာပြီးတော့မေးပေးခိုင်းတယ်အဲ့တော့ကျွန်တော်တို့ကခုနကစကားအတုံးလုံးပြန်ပြီးတော့တွန်းရမယ်ဆိုလို့ရှိရင်ပြည်စမန်တပ်သားတွေကတော့အခိုင်အမာရှိနေတာပဲဒါပေမဲ့တော်စုကဆက်သမားအာယုံရှိပါတယ်ဟုတ်တယ်မလားဆက်သမားအာယုံတက်တက်ဖို့ဖို့သူကနော်အားလုံးချက်ချက်နဲ့နဲ့နဲ့အေးစီပဲတမင်းလေးပြန်မယ်လေးဆိုတာဟုတ်တောင်နေတယ်တိုးတောင်နေရရှင်နေနော်တော်တော့ပုံထက်တဲ့နဲ့ကိုပဲသူလုံနိုင်ကြနိုင်မယ်အရှင်းမြင်လေးသူအတိတ်ကြော်ရကြော်ရှိဖို့တော့အရေးကြီးတယ်ခင်ဗျဟု
တ်ကဲ့ဆောင်းရေးကျေးဇူးပါတယ်ခင
်ဗျဟ
ုတ်ကဲ့ကျွန်တော်တို့နောက်တူကတော့ဒီရန်ကုန်မြို့က slime ပွေကုန်းဖြစ်ပါတယ် slime ပွေကုန်းသဘောထားလူရင်းတို့ချင်းဆွေးနွေးနိုင်ပါတယ်ခင်ဗျဟ
ုတ်ကဲ့တော့ဆောင်းစစ်ကြီးထောက်ခံမှုတော့အင်မတန်မှခိုင်မာပဲရတယ်ဒါပေမဲ့အဲ့ဒီလွတ်တော်နဲ့အစိုးရကတော့NLD လို့တော့ NLD အစိုးရပုံစံမျိုး value 2 ਆ တချို့အမြင်တယ်ဘာလို့လဲဆိုရင်သူတို့ကပြည်သူလို့တော့ပြည်သူကိုယ်စားလေပြည်သူအစိုးရဆိုပြီးတော့မှသဘောထားပြီးတော့သူတို့အချင်းချင်းဖြင့်တောင်မှပါတီကိုသူတို့ကဟိုအဲ့လောက်ဟိုမညာမညာပဲနဲ့ပြည်သူကိုပဲပူညာပြီးတော့မှအချင်းချင်းဟိုဖလှယ်တာနောက်ပြီးတော့ဝေဖန်တာသူ့သဘောဖြင့်ဝေဖန်တာတို့ဘာတွေကပုံပုံပြီးတော့မှဖြစ်ရှိဖြစ်စင်းတယ်အခုကတော့တို့ကတချို့ကနည်းနည်းကြောက်နေသလားအလုတ်ပြုတ်မှာတို့ဘာတွေကကြောက်နေသလားတို့မသိဘူးပေါ့နော်ဆရာ
ဟုတ်ကဲ့ပါကျေးဇူးပါအခုတော့ကျွန်တော်တို့ကိုအတန်ဖိုင်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူရဲ့အတန်ဖိုင်ကိုလည်းပေါ်ပြချင်ပါတယ်သူကတော့ဦးကျော်လင်းကြံခင်းရပါဦးကျော်လင်းကအတန်ဖိုင်ပေးပို့ပြီးဆွေးနွေးထားတာ
ပါ NLD ပါတီအစိုးရအဖွဲ့အတွင်းမှာတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပို့ဆောင်ပေးခြင်းပြီးရိုးသားဖြောက်မှတ်တဲ့လူကောင်းတွေအများကြီးရှိပေမဲ့စီဝါရင်းနဲ့ပါတီစည်းရုံးရေးကအစအရေးချင်းပြောရတဲ့ဥဆောင်မှုပေးနိုင်တဲ့သူတွေအားနဲ့နေတာပါပဲ။ဝန်ကြီးဌာနတည်တည်ရဲ့လှုပ်ဆောင်မှုတွေဟာအရင်အုပ်ချုပ်ခဲ့တဲ့အစိုးရတွေအတိုင်းသာတထေရတဲ့လိုက်လုံနေတာမို့ထူးထူးခြားခြားဖြစ်ထွန်းမှုမျိုးမတွေ့ရပါဘူး။နိုင်ငံတော်အတွက်ပုံစံကွက်ထဲမှာပိတ်မိနေတဲ့နိုင်ငံရေးစီဝါရင်းနဲ့တရားစီရင်ရေးတွေမှာဥဆောင်နေတဲ့သူတွေကိုအကြံပေးနိုင်မဲ့ပြည်ပမှာရောက်ရှိနေတဲ့အသိပညာရှင်တက်ပညာရှင်မြန်မာလူမျိုးတွေနဲ့စီဝါရေးတိုးတက်နေတဲ့နိုင်ငံတွေကပညာရှင်တွေရဲ့အကြံဉာဏ်တွေကိုရယူဖို့လိုအပ်နေပါပြီ။NLD ပါတီရဲ့အဓိကအမှားလို့ပြောကြတဲ့အချက်ကလူလူထောက်ခံမှုတွေပြေဝါရရှိထားပြီးပြည်သူချစ်ခင်တဲ့88မျိုးဆက်ကျောင်းသားတွေရဲ့အင်အားကိုအသုံးမချနိုင်သလို NLD ပါတီဖျက်သိမ်းခံရပြီးမြောင်းတဲ့ရောက်သွားမှာကိုအစိုးရိမ်လွန် NLD ပါတီအတွက်နေရာယူပေးခြင်းလို့2010ရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့ NDF ပါတီကအရေးချင်းရှိတဲ့ပုံကူတွေကိုဘေးဖယ်ထားခဲ့တာပါပဲပြည်သူကိုစည်းရုံးတဲ့နေရာမှာအရေးချင်းပြေဝတဲ့88ကျောင်းသားဟောင်းနေတဲ့နိုင်ငံရေးမှာအရေးချင်းပြေဝတဲ့လူတွေကိုလက်လွတ်ဆုံးရှုံးရတာဟာ NLD အတွက်နစ်နာလွန်လာပါတယ်။2010ဦးသိန်းစိန်အစိုးရတက်လာကစားကပြည်သူလူထုမကြိုက်တဲ့မြေဆုံစီမံကိန်းကိုရဲဝံစွာရပ်ဆိုင်းပစ်ခဲ့သလိုကိုယ့်အဖွဲ့အစည်းပါဝင်ပြည်သူလူထုကိုနှိပ်ကွပ်နေတဲ့ပုံမှန်66ခါကြီးလိုပုံမှန်မျိုးကိုဖျက်သိမ်းပစ်ဖို့ပြက်ပြက်သားသားမဆုံးဖြတ်နိုင်တာဟာလည်းပြည်သူလူထုကိုမချင်မရဲဖြစ်နေရစေပါတယ်။အခုလဲစီဝိုင်းဥမော်လာအောင်ဥဆောင်နိုင်မဲ့ပုံကိုယ်တွေကိုမူဟောင်းတဲ့ကရုံးမထွက်နိုင်တဲ့လူတွေအစားအတွေးအသည့်အမြင်သစ်တွေရှိနိုင်မဲ့လူမျိုးတွေကိုအချိန်မီအစားထိုးပြုပြင်မှသာနိုင်ငံအတွက်အပြောင်းလဲကြီးကြီးမားမားတွေးမြင်ရလိမ့်မယ်လို့မြင်မိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ဥကျော်လင်းအသားဖိုင်နဲ့ဆွေးနွေးထားတာပါနောက်တူကတော့ကျွန်တော်တို့အမေရိကန်ပြည်သူကမောင်တသနာပါသူကတော့စာပေးပို့ပြီးဆွေးနွေးထားတာပါကိုကျော်ကျော်သိန်းဖတ်ပြပေးပါဦးခင်ဗျာ
တကယ်လို့အင်ဒိုနီးဆိုရကအုတ်ချွေအနာပြေဝါနဲ့အုတ်ချွခွန်းသာရခဲ့ရင်စစ်ဆိုရဆက်စကမှွေနှောက်ထားတဲ့ပြဿနာအတန်အသင့်ကိုဖြေရှင်းပြီးနိုင်လောက်ပြီလို့ယူဆမိပါတယ်ဒီအတွက်ပြည်သူတွေရဲ့ယုံကြည်အားကိုးမှုတွေကလည်းတိုးတက်ရရှိလာနိုင်အောင်သောမကပြည်သူကိုမျက်နှာမူထားတဲ့ဆိုရရဲ့အုတ်ချွမှုကိုယိုင်နဲ့တော့အောင်ကြိုးပမ်းနေကြတဲ့ပြိုင်ဘက်နိုင်ငံရေးပါတီတို့ရဲ့အပေါ်စားနိုင်ငံရေးလှုပ်ရှားမှုတွေနဲ့ မြက်ကန်အမျိုးသားရေးလှုပ်ရှားမှုတွေပေါ်လာနိုင်စရာအကြောင်းမရှိပါဒါပေမဲ့လက်ရှိအခြေအနေကဒီလိုမဟုတ်တဲ့အတွက်အောက်ခြေတိုင်းခရိုင်မြို့နယ်ရက်ကြီး NLD ပါတီဝင်တွေအနေနဲ့ပါတီတွင်းပိုးကိုရေးအပေါ်ခြေခံတဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုလျှော့ချပြီးမိမိတို့တွေ့ကြုံနေရတဲ့အခက်အခဲတွေကိုပြည်သူတွေကိုပို့ပြီးပွန့်ပွန့်လင်းလင်းချပြဆွေးနွေးတင်ပါကြောင်းတဲ့
ဟုတ်ကဲ့ကျေးဇူးပါဒါကတော့မောင်တသနာရဲ့ပေးစာပါဆိုတော့ကျွန်တော်တို့ဟိုဆွနိဝဲကိုတယ်လီဖုန်းနဲ့ပတ်ဝန်းမှုဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းပဲလည်းပေးချင်ပါတယ်သူကတော့ထိုင်းမြန်မာနယ်စပ်ကဦးတန်းထွန်းပါဦးတန်းထွန်းရဲ့ကျွန်တော်တို့ဆွနိမဲ့လူများတဲ့အတွက်လိုရင်းတူရှင်းဆွနိပေးပါခင်ဗျာ
အာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာတားကောင်းရတယ်လားတမိကောင်းရတယ်လားစုဝေးတဲ့နေရာပါမကောင်းတဲ့လူတွေလည်းပါလာနေစရာအကြောင်းမရှိပါဘူးဘာဖြစ်လို့လဲဆိုတော့ဒီရှိရှိအရေးခဲကာလတွေကတော့တက်လျှောက်ဒီနေ့ဒီချိန်အထိအစုတ်အပြတ်အငတ်ခံပြီးအညံ့မခံလာမဲတဲ့စိတ်ကနေတိုင်းပြည်ပေါ်မှာဘလောက်ချစ်တယ်ဆိုတဲ့ကိစ္စကဒီနေ့အချိန်မှာပါတီမှာရှိတဲ့လူတွေအစိုးရမှာရှိတဲ့လူတွေဘယ်လက်ဘယ်ကိုယ်ကမှဘာမှမဆမ်းမတော့ခွင့်နဲ့တိုင်းပြည်အတွက်ကိုကျိုးစွန်းနေနာခံနေတယ်ဆိုတာဟာဘူးအလုံးပြည့်စုံချင်ပါတယ်ခဏ
ဟုတ်ကဲ့ကျေးဇူးဟုတ်ကဲ့ကျွန်တော်တို့ Facebook ကနေပေးပို့ထားတဲ့စာတချို့ကိုလည်းပဲလင်းတင်တော့ခါလေးပေါ်ပြကြပါမယ်။သူကတော့စန်နီလဆိုတဲ့ account ပါရှင်မှာသူကတော့ဒီမိုကရေစီနိုင်ငံတော်တွေပေါ်ထွန်းလာဖို့စစ်ပြက်လောက်တီအထီတော့မခံစားရသေးပါတဲ့။အားထားတော့မှပဲ။အားမလို့အားမရတော့ဖြစ်ပါတယ်။နိုင်ငံအုပ်ချုပ်ရေးနယ်ပယ်ရဲ့ရောက်လာတာတနည်းသာသာပဲဆိုတော့အားကောင်းမွန်တယ်မဖြစ်နိုင်သေးပါတဲ့။နောက်တူကတော့ကိုခန်းဆိုင်ဆိုတဲ့ account ပါရှင်မှာတနည်းသာသာပဲရှိသေးတယ်ဆိုတော့လည်းကျင်းနဲ့နားလည်ပေးနေလို့မဖြစ်သေးပါဘူးတဲ့။အချင်းတွေကဘာမှအောင်မပြောင်းသေးတာတဲ့။ရဲရဲပြောင်းရဲရဲလောက်ပါဆိုပြီးသူကတိုက်တွန်းပါတယ်။ဆိုတော့ကျွန်တော်ဒီနေရာမှာဒေါ်ချီပြောင်းမေးချင်ပါတယ်ဆော့ဆော့ဒေါ်ချီပြောင်းပြောပါတယ်ဒီအုတ်ချွေရအာနာရရလည်းတနည်းပဲရှိသေးတယ်ဟိုအာနာရရဆိုရင်လည်းအပြည့်အဝမဟုတ်တော့လောကကံခက်တဲ့အပိုင်းတွေပြောပါတယ်ဆိုတော့ဒီနေချင်းညာရင်မဖြစ်နိုင်ဘူးဆိုတာအမှန်ပဲလည်းပဲ NLD အနေနဲ့လုံမယ်ဆိုရင်လုံနိုင်ခြံနိုင်တဲ့အပိုင်းတွေရောမရှိနိုင်ဘူးလားဘလို့အပိုင်းတွေမှာလုံမယ်ဆိုရင်လုံလို့ရနိုင်တာရှိမယ်လို့ယူဆတယ်ခင်ဗျာဒေါ်ချီပြောင်း
ဟုတ်ကဲ့ကျမတို့လေဟိုလုံလို့ရသလားလုံနိုင်ကြနိုင်တဲ့အပိုင်းကြီးရှိရဆိုတော့လည်းလက်ခံပါရဲ့ရှင်အားလုံးပြကြတဲ့အတိုင်းပဲကျမတို့ဒီအစိုးရကဟိုစောစောကဦးသိန်းတန်းဦးလို့လည်းပြောသွားပါတယ်ဟိုတကယ်တော့အများစုကလေလွတ်တော်လေက25ရာခိုင်နှုန်းကိုမြင်ကြတာများတယ်ရှင်ဒါပေမဲ့ကျမတို့လက်တွေ့လှုပ်ဆောင်ရတဲ့အခါမှာကျမတို့အစိုးရနဲ့လက်တွဲပြီးလုပ်တဲ့အခါမှာအစိုးရတွေကဟိုထိပ်ပိုင်းလေးပဲကျမတို့အစိုးရဖြစ်ပြီးတော့ဒီရန်များကြီးအကုန်လုံးကအောင်နေနေပဲရမ်းနေရတဲ့ခါကျတော့ကျမတို့နဲ့ပါလာခြင်းနဲ့သူရှိတယ်မပါလာဘဲနဲ့ပေကတ်နေတဲ့သူတွေလည်းရှိရခြင်းအဲ့ဒီရမ်းများယူကျမတို့ကင်တွေရတာပိုခက်ပါတယ်လွတ်တော်တွေကဟို25ရာခိုင်နှုန်းဆိုကျမတို့တိုင်းနဲ့ပြည်နယ်ဒီမှာဆိုလို့ရှိရင်တကယ်ကိုဘာမှကျမတို့နဲ့ဆိုလို့ရှိရင်ဘာမှဟိုအေးအေးဆေးဆေးပဲပေါ့နော်ဒီကျေပြက်ကနာကြီးလည်းမရှိဘူးဟိုပြည်တော်စုဆင်းမှာဒါဆွေးနွေးကြငင်းခုန်ကြတာတွေရှိတယ်ပေါ့နော်ဆိုတော့ဒါမှကျမတို့တကယ်လက်တွေ့လုပ်တဲ့ခါကျအဲ့အစိုးရဘိုင်းမှာရှိနေတဲ့ဝန်ထမ်းရမ်းများဟာအတတော်လေးကိုပဲဟိုအသားကျနေတဲ့အပေါ်မှာကျမတို့ကကျမတို့နဲ့အတူလက်တွဲလုပ်ဖို့ကတတော်လေးခက်တဲ့အပိုင်းကိုကျမတို့တွားကြုံတွေ့ရတယ်ရှင်။အဲ့ဒီမှာတစ်ခါတည်းကကျမတို့ကိုယ်တိုင်တော့မှာပဲကျမတို့ဆိုရန်ကုန်တိုင်းပေါ့ရန်ကုန်တိုင်းဆိုရကျမတို့ကိုယ်တိုင်တော့မှာပဲဟာဒီနေရာတော့ဒီလိုဆိုပြီးကျမတို့ကပြန်ပြီးတော့ဒီနေရာလေးတော့လိုအပ်နေတယ်ဒီနေရာလေးတော့အားမရဘူးဆိုတော့မျိုးကျမတို့ကိုယ်တိုင်တော့ဝေဖန်တာမျိုးတွေရှိပါတယ်။ဟိုကျမတို့ကကိုယ်ဆိုရဆိုပြီးတော့လေဟိုဟုတ်ဟုတ်မဟုတ်ဟုတ်အကုန်လုံးပုံဟိုဟွာပေါ့နော
်မျက်စိလုံးလေးပြီးထောက်ခံတာမျိုးမဟုတ်ဘူးလ
ားအော်နေတာမျိုးတော့မဟုတ်ပါဘူးရှင်။လုံးလို့ရတဲ့အပိုင်းတွေကကျမတို့လုံနေရတယ်ဒါပေမဲ့အဲ့ဒီဝန်ထမ်းတွေနဲ့အာဝန်ထမ်းရင်းများနဲ့တွားရတဲ့ခါမှာအခက်အခဲရှိတာကတစ်ပိုင်းပေါ့ဒါပေမဲ့တစ်ဖက်ကလည်းကျမတို့ကဒီလွတ်တော်ဆိုင်ဆက်ကအားကောင်းတယ်အဲဘာပဲဖြစ်ဖြစ်ဟိုအဲ့ NLD ကလည်းအားကောင်းတယ်ဆိုတော့အဲ့ဒီဘက်အပိုင်းမှာတော့ကျမတို့လွတ်တော်ဆိုင်ကလုံးလို့ရမြအကုန်လုံးနေရကိုယ်စလေတွေကလည်းဘယ်ကိစ္စမှမဆိုဟိုမမမမရက်တီကြတာများပါတယ်ချင်းဆောဆောပြောသလိုဆုံးပြုတော့ရှိနိုင်ပါတယ်
ဟုတ်ကဲ့
လုံလို့ရတဲ့ပိုင်းတွေလုံတယ်ဒါပေမဲ့တစ်ခုလေးပဲဆော့ဆော့ဆွေးနွေးကြတာတွေမှလည်းပါလေ။ဥပမာစီးပွားရေးကိစ္စဆိုကျမတို့ကိုယ်တိုင်လည်းအားမရတာရှိပါလေ။ဒါပေမဲ့ကျမတို့ကောင်းဆောင်လည်းဒါစီးပွားရေးဘက်ကိုပြန်ပြီးတော့စနေတိကျလုပ်မယ်ဆိုတာမှတာလေးကလည်းပြောထားတာရှိပါလေ။အဲ့တော့စီးပွားရေးကတော့အရေးကြီးတယ်အခြေခံပြည်သူလူထုအတွက်လည်း။နောက်တစ်ခုကကျမတို့လုံဆောင်တဲ့အခါမှာအခက်အခဲကပါလဲဆိုတော့ကျမတို့ကစီးကန်းတော်တော်လေးကိုအကုန်လုံးယူရင်းနေတဲ့ဟာကိုစနေတိကျဘောင်ထဲတွေပြန်ထည့်တဲ့အခါမှာအခက်အခဲရှိပါလေ။တချို့ပြည်သူကလည်းအဲ့ဒီဘောင်ထဲပြန်မဝင်ကျင်တာမျိုးလည်းရှိတယ်။အဲ့ဒီပိုင်းဒီမှာလည်းကျမတို့ကဟိုတဖြည်းဖြည်းချင်းလုပ်နေရတယ်အဲ့တော့တနှစ်ဆိုတဲ့ကာလအတွင်းမှာတော့ဟိုကျမတို့ကိုကျမတို့ကတော့ငါတို့တွေဟိုတော်တော်လေးကြိုးစားပန်းစားလုပ်ခဲ့တယ်မလုပ်နိုင်တာတွေရှိတယ်ဒါကိုလည်းလက်ခံပါတယ်ဒါပေမဲ့ဟိုကျန်တဲ့တနှစ်ဆိုရင်တနှစ်ခွဲလောက်ရှိသွားပြီပေါ့နော်ကျန်တဲ့သုံးနှစ်ခွဲတည်းမှာလည်းကျမတို့ကဆက်ပြီးလုပ်ဆောင်သွားမယ်နောက်တစ်ခုကျမပါတီပိုင်းကိုလည်းပြောချင်ပါတယ်ရှင်ကျမတို့ပါတီကဟိုတောက်လျှောက်ဟာဟိုအခက်အခဲတွေကြားထဲကတကယ်ကိုရှင်တန်အောင်မနေကြိုးစားခဲ့ရတဲ့ပါတီဖြစ်တယ်ဒါကြောင့်မလို့ပါတီမှာကဝင်လာကြတဲ့သူတွေဒီဟိုအားလုံးကအရန်ကိုပဲဟိုနိုင်ငံရေးရထက်မြက်တော်ပြီးတော့အရန်ကိုပဲနိုင်ငံချစ်စိတ်အကုန်လုံးရှိမယ်လို့ဘယ်သူမှအမခံလို့မရဘူ
းဟို
ဒါကိုပြောထားတာလည်းရှိပါတယ်အုံကြီးတွေလည်းရှိနေတယ်
ဟုတ်ကဲ့တော်ချီပြကျွန်တော် အစီအစဉ်ဆုံးမသက်ခင်မှာ channel လူတွေနည်းနည်းလှည့်ပေးရင်လို့ပါနော်ဟိုကျေးဇူးတင်ပါတယ်အခုကျွန်တော်ဥယျထွန်းကိုဟိုအချိန်ရသလောက်ဥယျထွန်းနည်းနည်းဟိုတနက်နေ့များအချင်းချုပ်ပြီးဆွေးနွေးပေးစေချင်ပါတယ်ဆိုတော့ NLD အနေနဲ့လူလူနဲ့တသားလေးဖြစ်ဖို့လူလူထောက်ခံမှုတွေကိုစက်ထိန်ထားနိုင်မှုဆိုအရေးကြီးဆုံးဘာလို့တင်တယ်လို့ယူဆရလဲခင်ဗျာ
အရေးကြီးဆုံးကတော့ခုနဟိုပါနော်ဟိုသူတို့ရဲ့ဘဝတွေပို့ပြီးတော့ကောင်းလာအောင်စီးပွားရေးကောင်းအောင်လုပ်ဖို့ကတော့အဓိကပေါ့အဲ့ဒီလုပ်ရင်းเนี่ยခုနဒေါ်ကြည်ပြာပြောတဲ့အထက်မှာပါတဲ့အရင်တုန်းကကျွန်တော်တို့အင်တာဗျူးတွေမှာလည်းကျွန်တော်မကြာခဏထောက်ပြလေးရှိတယ်အဲ့ဒါကဘာလဲဆိုလို့ရှင်ပြောင်းလဲတယ်ဆိုတာအပေါ်ပိုင်းအစိုးရအဖွဲ့ဆိုလူနည်းနည်းလေးပြောင်းလဲတာဟုတ်တယ်အဲ့ဒီလူနည်းနည်းလေးကတော့ corruption မရှိတော့ဘူးရိုးသားတယ်တကယ်အဲလုံမဲ့ဒေါ်ဆန်းစုကြည်ရွေးထားတဲ့လူတွေဖြစ်တဲ့ဒေါ်ဆန်းစုကြည်ကိုကြောက်လို့ဟလာဘာမှလက်ပေးလိုက်ယူမလုပ်နိုင်တော့ဘူးမှန်တယ်ဒါပေမဲ့ဒီရန်ရအဟောင်းကြီးကဒါကြီးကပြင်ရမှာအဲ့ပြင်ရမယ့်ဥစ္စာကဘယ်လိုပြင်ရမှာလဲဆိုပြည်သူလူထုအပန်နားထောင်ပြီးတော့လွတ်တော်နဲ့ပေါင်းပြီးတော့ဒီအစိုးရအဖွဲ့တာဝန်ခံဝန်ကြီးတွေနဲ့ပေါင်းပြီးတော့ပြင်ရမှာပြင်ပြီးတော့ပြည်သူလူထုကိုအလုပ်ကျေးပြုတဲ့ရန်ကြာကြီးဖြစ်အောင်ကြိုးစားရမှာအဲ့ဒီကဟာကိုကျွန်တော
်ဟုတ်ကဲ့ဆရာဦးရထွန်းရေကျေးဇူးပါကျွန်တော်ကတော့ဟိုကိုအောင်သူငယ်ကိုလည်းအစီအစဉ်ဆုံးဖြတ်ခဲ့မှာစက္ကန့်30လောက်အချိန်ရပါသေးတယ်ကိုအောင်သူငယ်ဒီလူလူနဲ့တကားရဲဖြစ်ဖို့ထောက်ခံမှုတွေထိမ့်ဖို့ဆိုရင်အရေးကြီးဆုံးဘာလို့တင်လဲခင်ဗ
ျဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီစုအတံကိုပုံနားထောင်တင်တယ်နောက်တစ်ခါကျတော့ပါတီတွင်းမှာဒီမိုကရေစီပုံထွန်းကားလာအောင်အားပေးတင်တယ်လို့ထင်ပါတယ်ဆိုတော့နောက်ဆုံးအချက်ကတော့ကျွန်တော်ပြောချင်တာကြံတဲ့နိုင်ငံရေးပါတီတွေနဲ့အထူးသဖြင့်တိုင်းရင်းသားတွေနဲ့မဟာမိတ်ဖွဲ့မှုကိစ္စမျိုးတွေကိုပိုလေးပြေးဆောင်ရွက်တင်တယ်လို့ကျွန်တော်ထင်ပါတ
ယ်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ရန်ကုန်တိုင်းကလွတ်တော်ကိုယ်စားတော်ကြီးပြဦးရထွန်းဦးသိန်းတန်းဦးအောင်သူငယ်နဲ့စာရီမှတ်ချက်တွေရေးသားပေးဖို့တဲ့သူတွေနားဆင်နေသောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်